အာဖဂန်နစ္စတန်နိုင်ငံမှာတော့အာဖဂန်အရှေ့မြောက်ပိုင်းကအမျိုးသမီးတွေဦးစီးလုပ်ကင်တဲ့ရေဒီယိုအသံလွှင့်ဌာနတစ်ခုကပြန်လည်ထုတ်လွှင့်မှုတွေကိုစတင်နှိုင်းခဲ့ပါပြီ။ဒေတာဘာသာစကားဒါရီလို့ခေါ်မယ်ဆိုရင်စတိုင်းဘာနာဝမ်အမျိုးသမီးအသံလို့နာမည်ရတဲ့အဲ့ဒီရေဒီယိုလိုင်းကမွတ်စလင်ဘွားရင်းဥပုလာမှာတချင်းထုတ်လွှင့်ခဲ့တဲ့အတွက်တာလီဘန်အာဏာပိုင်တွေကလည်းသတင်းတပတ်ကြားပိတ်ခဲ့တာဖြစ်ပါတယ်။တောက်ကြောင်နေမှာတော့ထုတ်လွှင့်မှုတွေကိုပြန်ပြီးစတင်ကြောင်းတာလီဘန်အရာရှိသူကပြောသလိုအသံလွှင့်ဌာနရဲ့အကြီးအကဲကလည်းအတည်ပြုပြောကြားပါတယ်။ဒီရေဒီယိုဌာနကဗရာရှန်ပြည်နယ်မှာအသံလွှင့်နေတာ10နှစ်ရှိပါပြီ။အာဖဂန်နစ္စတန်နိုင်ငံရဲ့တဦးတည်းသောအမျိုးသမီးအသံလွှင့်ဌာနလည်းဖြစ်ပါတယ်။အဲ့ဒီမှာဝန်ထမ်း10ဦးရှိတဲ့နေက6ဦးကအမျိုးသမီးတွေဖြစ်ပါတယ်။တာလီဘန်တွေပြတ်ထန်းထားတဲ့ဥပဒေတွေနဲ့စီးမင်းစည်းကမ်းတွေကိုလိုက်နာပြီးဘယ်လိုတေးဂီတမျိုးကိုမျိုးထုတ်လွှင့်တာမျိုးမလုပ်ဖို့သဘောတူခဲ့တဲ့အတွက်ဒီအတန်းနဲ့ဌာနကိုပြန်ဖွင့်ခွင့်ပေးတယ်လို့ဗရာရှန်ပြည်နယ်ပြန်ကြားရေးနဲ့ယဉ်ကျေးမှုဒါရိုက်တာကပြောပါတယ်။သတင်းတောက်ဒီဘေကင်းရဲ့နဲ့သတင်းလွတ်လပ်ခွင့်ကိုမြင့်တင်ပေးတဲ့အာဖဂန်သတင်းတောက်များဘေကင်းရေးကော်မတီကဒီထုတ်လွှင့်မှုပြန်ပြီးစတင်တာကိုကြိုးစားလိုက်ပါတယ်။2021ဩဂုတ်လမှာအာဖဂန်ကိုတာလီဘန်နဲ့တချော့ပြန်တင်းကြိုက်ဖြစ်ခဲ့ပြီးတဲ့နောက်မှာတရင်သမားအများအပြားအလုံနဲ့နဲ့ဖြစ်ခဲ့ရတာပါ။ရမုံဝင်နဲပါတာတရင်တောက်တွေနိုင်ငံကနေထွက်ခွာသွားတာတွေကြောင့်မီဒီယာတိုက်တွေပိတ်ထားရတယ်လို့အာဖဂန်လွတ်လပ်တဲ့တရင်တောက်များအတင်းကပြောပါတယ်။တာလီဘန်တွေဟာအမျိုးသမီးတွေကိုအလုတ်ကအများစုပိတ်ထားတယ်လို့တက္ကသိုလ်ပေါင်းရင်အထမဏအထက်ပညာသင်ကြားခွင့်လည်းမပြုပါဘူး။ဂျီတာကိုတင်ဝင်ပိတ်ထားတာမျိုးမရှိပေမဲ့1990ပြည့်လွန်နှောင်းပိုင်းတွေမှာတာလီဘန်အုပ်ချုပ်တော်ကနိုင်ငံတော်မှာရုပ်မြင်သံကြားရေဒီယိုနဲ့သတင်းစာအများစုကိုပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။